ထိုင်းနိုင်ငံမှာမတင်ငြိမ်သေးတဲ့အနေအထားနဲ့အတိုက်ခံတွေရဲ့သဘေးမှောက်မှုတွေရှိနေစေဖြစ်ပေမဲ့လည်းရွေးကောက်ပွဲကိုအစီအစဉ်ရှိထားသလိုဒီတနင်္ဂနွေမှာကျင်းပသွားမယ်လို့ထိုင်းအစိုးရကပြောလိုက်ပါတယ်။စံချိန်မှုတွေနဲ့ကြုံနေရတဲ့ဝန်ကြီးချုပ်ရင်လတ်ရှင်နာဝတ်နဲ့ရွေးကောက်ပွဲကော်မရှင်တို့အင်္ဂါနေ့ကတွေ့ဆုံပြီးအခုလိုမျိုးဆုံးဖြတ်လိုက်ကြတာပါ။သူရဲ့အုပ်ချုပ်မှုကိုချင်းချောင်းနေတဲ့လာများကြာရှည်နိုင်ငံရေးပြည်ပခါကိုအဆုံးတတ်နိုင်ဖို့ကြားဖြတ်ရွေးကောက်ပွဲကျင်းပမှဖြစ်မယ်လို့မစ္စစ်ရင်လက်ကအခိုင်အမာပြောနေပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့ဆိုင်းထားနိုင်ဖို့ကြိုးစားနေခဲ့ပြီးတော့အကြမ်းဖက်မှုတွေထက်ပြီးတော့ရှိလာနိုင်သေးလို့ဆန္ဒမဲပေးဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။ဒါပေမဲ့လာမယ့်ဖေဖော်ဝါရီလ2ရက်နေ့မှာရွေးကောက်ပွဲလုပ်ဖို့နှစ်ဖက်လုံးကသဘောတူခဲ့ကြတယ်လို့အင်္ဂါနေ့အစည်းအဝေးကိုတက်ရောက်တဲ့အစိုးရနဲ့အာဏာရပါတီအရာရှိတွေကပြောပါတယ်။အခုသတင်းပတ်တွေအတွင်းမှာကားပေါ်ကနေပြီးတော့တနက်နဲ့ပြစ်သွားတာတွေပောက်ကွဲမှုတွေနဲ့တခြားတိုက်ခတ်မှုအသေးစားတွေကြောင့်လူ10ဦးမကလည်းသေဆုံးခဲ့ရပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့မစ္စစ်ရင်လက်စီဝဲဝဲကျင်းပနေတဲ့စစ်ရုံးခြံဝင်းအပြင်မှာအစိုးရစန့်ကျင်ရေးဆန္ဒပြနေတဲ့အတော်အတွင်းတနက်ပြစ်ခတ်မှုဖြစ်ပွားပြီးတော့လူ9ဦးဒဏ်ရာရရှိသွားပါတယ်။အစိုးရမဲထဲဝင်မှုတချို့ကိုလည်းအတိုက်ခံဆန္ဒပြသူတွေကနှောက်ရှက်တာတွေရှိနေပါပြီ။သူတို့ကဖေဖော်ဝါရီလ2ရက်ရွေးကောက်ပွဲမှာမဲယုံတွေကိုတွားမဲ့လမ်းတွေကိုပိတ်ဆို့ဖို့တန်ရိတ်ထန်ချထားပါရှင်